ကာဇာကမ်းမြောင်ဒေသမြောက်ပိုင်းဂျလာဘီယာဒုက္ခသည်စခန်းမှာဆစ်ဆင်ရေးအတွင်းမှာဒီအစ္စရေးတင်ကား20မှားယွင်းပစ်ခတ်မှုကြောင့်အစ္စရေးစစ်သား9ယောက်တေဆုံးသွားတယ်လို့အစ္စရေးစစ်တပ်ကပြောကြားပါတယ်။ဗုဒ္ဓနေ့ညတော့ကစစ်သားတွေဝင်ရောက်နေတဲ့အဆောက်အဦကိုအစ္စရေးတင်ကားတွေကနေပြစ်ခတ်တဲ့ကြီးမှန်ပြီးတော့ဒီ9ယောက်လည်းထိခိုက်ဒဏ်ရာရသွားတယ်လို့ပြောပါတယ်။ဂါဇာမြောက်ပိုင်းမှာဟာမတ်စစ်သွေးကြောတွေကသူတို့ရဲ့စစ်ရေးအင်အားကိုပြန်လည်တိစောက်နေတယ်လို့အစ္စရေးစစ်တပ်ကသတိပေးခဲ့ပြီးတဲ့နောက်မှာတိုက်ပွဲတွေအပြင်းထန်ပြန်ဖြစ်နေတာပါ။တစ်ချိန်တည်းမှာပဲဂါဇာကမ်းခြေမှာဒီအမေရိကန်စစ်တပ်ဆောက်လုပ်နေတဲ့ယာယီစိတ်ကမ်းပြီးစီးသွားပြီလို့အမေရိကန်ကစစ်တပ်ကပြောတာမို့ဂါဇာကမ်းမြောင်ဒေသတွေကိုလူသားချင်းစာနာတဲ့အကူအညီတွေလမ်းကြောင်းတင့်နဲ့ပို့နိုင်တော့မှဖြစ်ပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းမှာရိခတင်ကုန်ကားတွေစိတ်ကမ်းကိုသွားနိုင်မယ်လို့ခန့်မှန်းပြီးတော့တင်းမောနဲ့တင်ဆောင်လာတဲ့ထောက်ပံ့ရေးပစ္စည်းတွေကိုလက်ခံယူတာနဲ့ဖြန့်ဝေတာကိုကုလသမဂ္ဂကကြီးကြပ်မှာဖြစ်တယ်လို့အရှေ့လေပိုင်းဆိုင်ရာအမေရိကန်ကုတ်ကဲရေးဌာနကပြောကြားပါရယ်အစ္စရေးတို့ပိတ်ဆို့ဆစ်ဆင်နေတဲ့ဂါဇာကမ်းမြောင်ဒေသတွေကပါလက်စတိုင်းပြည်သူတွေအတွက်အလွန်မင်းအကူအညီတွေလိုအပ်နေတာမို့လူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်မဲ့နောက်ထပ်လမ်းကြောင်းတွေလိုနေသေးတယ်လို့အကူအညီပေးရေးဖွဲ့တွေကပြောနေပါရယ်ရှင်